ဒီကနေ့မှာပဲပူပူနွေးနွေးအဖန်ခံရသူနောက်တူကတော့မဆူဆူနွေးပဲဖြစ်ပါတယ်စက်တင်ဘာရှိုးဝါယံတော်လှန်ရေးလို့ခေါ်နေကြတဲ့တံဃာတော်တွေဥဆောင်တဲ့လှုပ်ရှားမှုနဲ့ပတ်သက်ပြီးလိုက်လံဖန်ဆီးမှုတွေလုပ်နေတော့မှာပဲရှောင်းရင်တင်းရင်ဆက်လက်လှုပ်ရှားနေခဲ့သူမဆူဆူနွေးဟာ NLD အဖွဲ့ဝင်လူခွင့်ရေးလှုပ်ရှားသူအဖြစ်ထင်ရှားသူဖြစ်ပါတယ်အသေးစိတ်ကိုကိုအောင်လင်းကဆက်လက်ပြောပြပါလိမ့်မယ်ခင်ဗ
ျဟုတ်ကဲ့ပါတက်ကြွလှုပ်ရှားသူနှုတ်ဦးနဲ့အတူရန်ကုန်မြို့မှာဆန္ဒပြလှုပ်ရှားမှုတစ်ခုလုပ်နေရင်လုံညုံရင်ရက်တက်ဖွဲ့ဝင်တွေကအခုလိုဖန်ဆီးတာကိုခံခဲ့ရတာလို့သိရပါတယ်ပြီးခဲ့တဲ့လပိုင်းတွေကမြမစစ်ဆိုးရဆန့်ကျင်တဲ့ဆန္ဒပြပွဲတွေမှာပါဝင်ခဲ့လို့အာဏာပိုင်တွေကလိုက်လံဖန်ဆီးနေတာကိုရှောင်ရှားနေရတာကအခုလိုနောက်ဆုံးဖမ်းခံသွားခဲ့ရတာပါအခုဖန်ဆီးခံခဲ့ရတဲ့အကြောင်းနဲ့ပတ်သက်လို့တော့မဆုစုနွေးနဲ့နှိစက်သူတူကအခုလိုပြောပြပါတယ
်ကျွန်တော်တို့သိရတာတော့ဒီမဆုစုနွေးရဲ့ဒီပိုပိုဝင်းဆိုင်ဆိုရဲ့ဒီဒေါ်ဘုံမျိုးနဲ့ NLD အဖွဲ့ချုပ်ကလူငယ်ရဲ့ကိုကိုအောင်ဆိုရဲ့ဒီ NLD လူငယ်တို့သုံးယောက်ဆိုင်ပုတ်ခတ်ကြတယ်လို့သိရတယ်။ပိုစာပိုစာပေါ့လေ။အဲဒီပိုစာကတော့ဒီတရုတ်အာကိုမိစ္ဆာတွေကိုလူတက်ဝါရီများစန့်ကျင်ကြဆိုတဲ့ဒီဆိုင်ပုတ်ကိုကတ်တယ်တဲ့။ကတ်တဲ့အချိန်မှာပဲဒီရဲတွေရောက်လာပြီးလိုက်ဖမ်းလို့ဒီပိုပိုဝင်းနိုင်တဲ့ဒီမဆုစုနေတို့ကဖမ်းခံကြံခဲ့ရပြီးကိုကိုအောင်ဖက်ပြေးပြီးတော့ခံကောင်းလို့ဖက်ပြေးပြီးတော့လွတ်မြောက်သွားတယ်လို့သိရတယ်။အဲအဲဒီဖက်ပြေးလွတ်မြောက်သွားဆိုမဲ့သူ့အိမ်ကိုလာပြီးတော့ကိုကိုအောင်ကိုဒီနောက်ပိုင်းမှာလာပြီးတော့ဒီအာဏာပိုင်နဲ့ဒါအကြောင်းကြားတယ်လို့သိရတယ်။အဲသူ့ပြန်ရောက်လာရင်အတိပေးပါဆိုပြီးတော့ကိုကောင်ပြန်လာရင်ဘယ်မှမသွားပါနဲ့သူတို့စီလာပြီးအကြောင်းကြားပေးပါဆိုပြီးတော့လာပြောသွားတယ်လို့သိရတယ်
ရန်ကုန်တိုင်းထမ်းမနိုင်ရွာသူလူခွင့်ရေးလှုပ်ရှားသူမဆုစုနွေအာဏာပိုင်တွေရဲ့ဖမ်းဆီးမှုကနေတိတ်ရှောင်နေတော့ VOA ကဆက်သွယ်မေးမြန်းခဲ့တဲ့ခုမှာအခုလိုပြောခဲ့ဘူးပါတယ
်ကျမတို့ရှောင်နေတယ်ဆိုတာမျိုးကထောင်ကျမှကြောက်လို့အဖမ်းခံရမှကြောက်လို့ကျမတို့ရှောင်နေတာမဟုတ်ပါဘူးကျမတို့မြန်မာပြည်သူလူထုတွေကိုပေါ့ကျမတို့အဖမ်းမခံဘဲနဲ့ပေါ့နော်ကျမတို့မြန်မာပြည်သူလူထုတွေခံစားနေရတဲ့အခြေအနေအကျတဲတွေကိုကျမတို့ဒီထက်ကိုစိုးစားပြီးဆောင်ရွက်ပေးနိုင်ဖို့အတွက်ကျမတို့ရှောင်နေခြင်းဖြစ်တယ်ကျမတို့ရှောင်နေအားလုံးရှောင်နေမှုအပေါ်မှာအနေပေါ်တော့ကျမတို့ကိုပေါ်တော့အားကိုးနေကြတဲ့ကျမပြည်သူလူထုတွေပေါ့နော်စိတ်အားမငယ်ဘူးကျမပြောချင်ပါတယ်ကျမတို့ရှောင်နေခြင်းဟာကြောက်လို့ရှောင်နေခြင်းမဟုတ်ဘူးကျမတို့ပြည်သူလူထုတွေကိုကျမတို့ကနေရှေ့ဆက်ပြီးတော့အဖက်ဘက်ကလည်းရက်တည်ပေးနိုင်ဖို့ကျမတို့အချိန်ယူပြီးတော့စူးစမ်းဆောင်ရွက်နေခြင်းဖြစ်တယ်ဆိုတာမျိုးကျမပြောချင်ပါတယ
်စက်တင်ဘာလကစတင်ဖြစ်ပွားခဲ့တဲ့တန်ဃာတော်တွေဥဆောင်ဆန္ဒပြပွဲတွေကိုမြမစစ်စိုးရကသွေးထွက်တမ်းယူနှိမ်နှင်းခဲ့တဲ့နောက်ပိုင်းအာဏာပိုင်တွေကတန်ဃာတော်တွေနဲ့တကြွလှုပ်ရှားသူပေါင်းထောင်ချီပြီးဖမ်းဆီးခဲ့တာပါဒီအထဲမှာမဆုစုနှွေးလို့ NLD ဖွဲ့ဝင်အများပြားလည်းပါဝင်နေတာပါမြမစစ်စိုးရကတော့ဖမ်းဆီးထားသူအများပြားကိုပြန်လွှတ်ပေးလိုက်ပြီးတချို့ကသာဥပဒေနဲ့မကင်းတဲ့ပြစ်မှုတွေကြောင့်ဖမ်းဆီးထားတယ်လို့ပြောနေတာပါဒီအတွက်ဖမ်းဆီးခံနေရသူ NLD ဖွဲ့ဝင်တွေအခြေအနေနဲ့ပတ်သက်လို့အဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကိုမေးကြည့်ပါတယ်
ကျွန်တော်ခမန်းကြီးတော့အခုနောက်ဆုံးကြံနေတာ100လောက်ရှိတယ်ဖွင့်နေဆက်ဆက်ပြီးတော့ဖမ်းတာဒီလိုဖမ်းတာကတော့လေလူခွင့်ရေးကိုချိုးဖောက်ဖမ်းတာမျိုးကတော့ဒီရေးခင်မှာဖမ်းတာတွေအားလုံးကတစ်ခုမဟုတ်တစ်ခုချိုးဖောက်နေတာပဲဗျအဲဒီအခုတခါမစ္စတာပီညက်လို့ရောက်တဲ့အချိန်မှာဒီလိုဖမ်းဆီးတာဖြစ်နေတာတွေကတော့လူခွင့်ရေးနဲ့ပတ်သက်ပြီးတော့လေးစားလိုက်နာမှုအလွန်အားနည်းတယ်လို့ပဲကျွန်တော်တို့ပြောချင်တယ်ဗျ
ဒီတော့ NLD အဖွဲ့ဝင်တွေအပါအဝင်ဖမ်းဆီးထိန်းသိမ်းခံနေရသူတွေလွတ်မြောက်ရေးအဖွဲ့ချုပ်ကဘာတွေများလှုပ်ဆောင်နေပါသလဲ
ကျွန်တော်တို့လွတ်မြောက်ဖို့ကိုနိုင်ငံရေးရဆောင်ရွက်တဲ့အပိုင်းတစ်ပိုင်းရှိပါတယ်အဲ့ဒါကတော့ဘယ်လိုဆောင်ရွက်တယ်ဆိုတာကျွန်တော်ပြောလို့မရပါဘူးနောက်တစ်ပိုင်းကတော့တရားဥပဒေရဆောင်ရွက်တဲ့အခါမှာကျွန်တော်တို့ကိုဒီအဖွဲ့ဝင်တွေအတွက် defend လုပ်ပေးဖို့ပြုရမေးဖို့ကျွန်တော်တို့အများအားအစဉ်တင်းလုပ်ထားပါတယ်
ဒါကတော့ NLD အဖွဲ့ဝင်တွေဖမ်းဆီးထိန်းသိမ်းခံထားရတဲ့ကိစ္စနဲ့ပတ်သက်ပြီးအဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းပြောပြသွားတာပါခင်ဗျာ
ကျေးဇူးတင်ပါတယ်ကိုအောင်လင်းရေ